American ရွေးကောက်ပွဲမှာသူအနိုင်ရတယ်လို့ကြေညာထားတဲ့ Joe Biden ဟာ Arizona ပြည်နယ်မှာလည်းမဲအတာစီးရနေကြောင်းနဲ့အခုလိုအတာစီးရနေတဲ့ဆိုတော့သမ္မတ Donald Trump ကလက်မခံကြောင်း American သတင်းမီဒီယာတွေမှာဖော်ပြနေပါတယ်။ Arizona ပြည်နယ်မှာမဲအလုံးရဲ့69ရာခိုင်နှုန်းရေးတွက်ပြီးစီးပြီဖြစ်ပြီး Joe Biden ကသမ္မတ Trump ထက်မဲ10,000လောက်တာနေတာတွေ့ရတယ်လို့ဖော်ပြကြတာပါ။Arizona ပြည်နယ်ဟာ Republican နယ်မြေဖြစ်နေတဲ့တမိုင်းတစ်လျှောက်တည်လာကြတာဖြစ်ပြီးအခု Democratic Party က Joe Biden အနိုင်ရနေကြောင်းချက်သပရင်းနေမှာ New York Times, CNN, NBC နဲ့ Washington Post သတင်းစာကြီးတွေအပါအဝင်သတင်းတွေမှာဖော်ပြနေတာဖြစ်ပါတယ် Fox နဲ့ AP သတင်းဌာနတို့ကတော့ပြီးခဲ့တဲ့သတင်းပတ်ကလေးကအဲ့ဒီမှာ Joe Biden နိုင်မှာဖြစ်ကြောင်းပြောနေတာပါ Arizona ပြည်နယ်မှာအနိုင်ရရင် Joe Biden ဟာကိုယ်စားလှယ်မဲ290ရမှာဖြစ်ပါတယ်သမရအဖြစ် January 20ရက်နေ့မှာကျန်းသစ္စာကျင်းဆိုနိုင်မှုအတွက်လိုအပ်တဲ့ကိုယ်စားလှယ်မဲ290ကို Mr. Biden ကရထားပြီးသားဖြစ်ပါတယ်။သမရ Trump ကတော့ရွေးကောက်ပွဲမှာမဲမတမမှုတွေကြဲကြဲပြန့်ပြန့်ဖြစ်နေတယ်လို့အထောက်အထားတရားမပြဘဲပြောကြားခဲ့ပါတယ်။ဒါပေမဲ့သမရ Trump 2018ခုနှစ်မှာတည်ဆောက်ခဲ့တဲ့ဗဟိုအစိုးရရဲ့ Cyber လုံခြုံရေးနဲ့အခြေခံအဆောက်အအုံလုံခြုံရေးဆိုင်ရာ CIS ဌာနကချက်သပရင်းတွေထုတ်ပြန်တဲ့ကြေညာချက်မှာတော့ November 3ရက်ရွေးကောက်ပွဲဟာ American သမိုင်းမှာလုံခြုံစိတ်ချမှုအရှိဆုံးရွေးကောက်ပွဲဖြစ်နေဖော်ပြပါတယ်။ December 14ရက်နေ့မှာသမ္မတအစ်စ်ကိုသမ္မတရွေးချယ်ရေးအဖွဲ့ကတရားဝင်ရွေးချယ်တင်မြှောက်ရမှာဖြစ်တဲ့အတွက်မဲမပြတ်သေးတဲ့ပြည်နယ်တွေအနေနဲ့ December 10ရက်နောက်ဆုံးထားပြီးမဲရေးတွက်ပေးရမှာဖြစ်ပါတယ်။